COVID-19 ကာကွယ်ဆေးထိုးရာကအစ္စလာမ်ဘာသာရေးကျင့်ဝတ်နဲ့ညီမညီတဲ့အစ္စလာမ်ဘာသာရေးအောက်မှာခွင့်ပြုနိုင်ခြင်းရှိမရှိဆိုတာကိုအင်ဒိုနီးရှားနိုင်ငံရဲ့မွတ်စလင်ဦးဆောင်ကောင်စီကမကြာမီဆုံးဖြတ်သွားဖို့စီစဉ်နေပါတယ်။ရှေ့သတင်းပတ်မှာလူများပြားကိုတရုတ်တို့ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်မစတင်ခင်မှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာမွတ်စလင်ဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာဇန်နဝါရီလ13ရက်နေ့မှာကာကွယ်ဆေးစတင်ထိုးနှံပေးမှာဖြစ်ပါတယ်။ကာကွယ်ဆေးအသုံးပြုနိုင်ရေးလူလောလောဆယ်မှာအင်ဒိုနီးရှားအစားအစာနဲ့ဆေးဝါးဆိုင်ရာအေဂျင်စီရဲ့အရေးပေါ်ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်
။ Target kami begitu. Jadi sebelum proses penyuntikan pertama dimulai
ပထမထိုးဆေးစမထိုးခင်ဖက်ဒရယ်အမိန့်ကဏ္ဍတစ်ခုထုတ်ပြန်ဖို့ရည်မှန်းထားပါတယ်။လောလောဆယ်အစားအစာနဲ့ဆေးဝါးအေဂျင်စီရဲ့ရလဒ်ကိုစောင့်ဆိုင်းနေပါတယ်။အဲဒီနောက်အမိန့်ကဏ္ဍထုတ်မဲ့ကောင်စီအတွက်လိလသုံးသပ်နိုင်ဖို့စီရင်ခံစာကိုပြည့်ပုတ်သွားပါမယ်လို့ကမ္ဘာလုံးဆိုင်ရာဟာလာဘူဒါနာညွန်ကြားရေးမှူးမူတီအာရင်တာဝတီကပြောပါတယ်။ကာကွယ်ဆေးထိုးနှံတာကအစ္စလာမ်ဘာသာရဲ့ကျင့်ဝတ်မှုတွေနဲ့ကိုက်ညီမညီအငင်းပွားမှုကအရင်ကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့ပူပါရယ်။2018ခုနှစ်တည်းအင်ဒိုနီးရှားဥလီမာကောင်ဆယ် MUI ကဝတ်သက်ယောဂါကာကွယ်ဆေးထိုးနှံမှုကိုအစ္စလာမ်ဘာသာရေးအရာတမ်းမြစ်ကြောင်းအမိန့်ထုတ်ပြန်ကြေညာခဲ့ပူပါရယ်။အင်ဒိုနီးရှားနိုင်ငံက8000အရှာဒေသမှာ COVID-19 ယောဂါဖြစ်ပွားမှုတို့အများဆုံးနိုင်ငံဖြစ်ပါရယ်။ COVID-19 ကြောင့်ဖြစ်ပေါ်နေတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲတွေကိုကာကွယ်ဆေးနဲ့ကုစားနိုင်ဖို့အရေးအနာပိုင်တွေကကျိုးပန်းနေတာလည်းဖြစ်ပါတယ်ခင်ဗျ။